ထိုင်နိုင်ငံချင်းရိုင်မြို့ကတဘာဝလိုင်းကိုအတွင်းလွန်ခဲ့တဲ့9ရက်ခန့်ကပျောက်ဆုံးနေတဲ့အကြောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြောက်ကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်စစ်တပ်လည်းပါဝင်ကူညီလာပြီးဖြစ်ပါတယ်။အဲ့ဒီနေရာမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်သူတို့ပြည်နေတဲ့ကိုယ်ထဲမှာရေကြီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ကယ်ဆယ်ရေးလုပ်ငန်းအတွက်24နာရီလုံးတောက်လျှောက်အကူအညီပေးနိုင်တဲ့စက်ပစ္စည်းနဲ့လူဝင်အားအပြည့်စုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရတာပြောပါတယ်။ဒီတင်ကလည်းလန်ကိုတွင်းရင်ကိုကြွချင်သူအဖွဲ့အဲ့ဒီနေရာကိုရောက်နေပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်တူကဦးဆောင်နေပြီးညပိုင်းကမိုးတက်ခဲ့တဲ့အတွက်လန်ကိုတွင်းကရေမြင့်နေပြီးမြင့်တက်လာတာကြောင့်တန်းလိုက်မှုဖြစ်မှာဆိုတဲ့အတွက်အာဏာပိုင်ကရှာဖွေရေးကယ်ဆယ်ရေးစီစဉ်တွေကိုခိတ္တဆိုင်ရထားပါတယ်။အခုပျောက်ဆုံးနေသူ73ဦးအတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ထိုင်းတာဝန်ရှိသူတွေကိုမြန်မာနိုင်ငံဘက်ကလိုအပ်တည်များအပြည့်အဝပူးပေါင်းဆောင်ရွက်ပေးဖို့နိုင်ငံရေးဝန်ကြီးဌာနနဲ့အခုပျောက်ဆုံးနေတဲ့လိုင်ကူရှိရနဲ့အနီးဆက်ဆုံးဒေသဖြစ်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တွေကိုညွှန်ကြားထားကြောင်းနိုင်ငံတော်သမ္မတရုံးကလည်းဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။မဲဆိုင်ခရိုင်ချင်းရိုင်မြို့အတွင်းမှာရှိတဲ့အဲ့ဒီထမ်လွန်နန်နုံဆိုတဲ့တဘာဝလိုင်ကူတဲ့တောင်းသားလူငယ်တွေနဲ့သူတို့ရဲ့ဘောလုံးနီးပြဆရာတို့ပြီးခဲ့တဲ့စနေနေ့ကဝင်သွားခဲ့ရတာကအခုချိန်ထိတန်းထွက်မလာပဲပျောက်နေတာပါ။